နှစ်ပေါင်း20ကျော်ကာလအတွင်းပြည်ပခီးစဉ်တွေသွာလာနိုင်ပြီးတော့ဒီလွတ်တော်နိုင်ငံရေးမှာလည်းဒေါအောင်ဆန်းစုကြည်ပါဝင်လာနိုင်တဲ့အထိပြောင်းလဲတွေရှိလာနေတဲ့မြန်မာနိုင်ငံမှာဒီတိုင်းရင်းသားလက်နက်ကိုင်တွေအတိုက်ခံနိုင်ငံရေးအဖွဲ့တွေနဲ့လည်းအစိုးရကငြိမ်းချမ်းရေးရဖို့ကြိုးပမ်းနေတာပါဒီကနေ့မှာဆိုရင်တော့ဒီပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌမြေထားဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့ဟာမဲတော်ဆေးကန်းအပါအဝင်အဖွဲ့၅ဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံချိန်မှာဦးအောင်မင်းကအစိုးရမလုံနိုင်တဲ့ကျန်းမာရေးကိစ္စတွေကိုဆောင်ရွက်နေတဲ့အတွက်မဲတော်ဆေးကန်းကိုလိုအပ်တဲ့အကူအညီတွေပေးအပ်မယ်ဆိုတဲ့အကြောင်းနဲ့မဲတော်ဆေးကန်းဘက်ကလည်းပညာရေးကျန်းမာရေးလူမှုရေးလုပ်ငန်းတွေကိုပြည်ရင်းမှာရှိတဲ့အဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်သွားဖို့ဆက်ပြီးဆွေးနွေးမယ်ဆိုတဲ့အကြောင်းပြောသွားခဲ့သလိုနေဆက်မှာတော့မဲတော်ဆေးကန်းဘက်ကရွှေပြောင်းမြမအလုပ်သမားတွေအတွက်ဝန်ဆောင်မှုတွေကိုဆက်ပြီးပေးသွားဖို့ရှိနေတယ်လို့ဆိုပါတယ်ဒီအခြေအနေကိုထိုင်းနေဆက်ကနေမဲအေးမာကသတင်းပေးပို့ထားပါတယ်ရှင်
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌမြင့်ထားဝင်းကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့ဟာထိုင်းမြန်မာနယ်စပ်မှာဇွန်လ26ရက်နေ့ကတော့ပညာရေးကျန်းမာရေးလူမှုရေးလုပ်ငန်းတွေကိုဦးစီးဆောင်ရွက်နေတဲ့မဲတော်ဆေးကန်းအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကျောင်းသားတက်မတော်နဲ့ဒီမိုကရက်တစ်အင်အားစုတွေနဲ့တွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံချိန်မှာနေဆက်ကအခြေအနေတွေကိုပြောပြဖြစ်ခဲ့တယ်လို့ပြည်တွင်းနဲ့ဆက်ဆက်လှုပ်ဆောင်မဲ့ကိစ္စတွေကိုလည်းဆွေးနွေးဖို့ရှိနေတယ်ဆိုပြီးမဲတော်ဆေးကန်းကဒေါက်တာစင်တီယာမောင်ကပြောပါတယ
်အဓိကတော့ကျမတို့ဒီနေဆက်မှာရှိနေတဲ့ကျမရေးပညာရေးနဲ့ဒီခလေးအခွင့်ရေးအဖွဲ့အစည်းတွေရဲ့လက်ရှိလုပ်ငန်းတွေကိုကျမတို့တင်ပြပေးတယ်ပြီးတော့ကျမတို့ဒီလာမဲ့အချိန်တွေမှာပေါ့နော်ဒီထိုင်းနိုင်ငံထဲမှာရှိနေတဲ့ကျမတို့ကျမရေးပညာရေးလူမှုရေးအခြေခံအဖွဲ့တွေနဲ့ပြည်တွင်းထဲမှာရှိတဲ့အဖွဲ့တွေကပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့လုပ်နိုင်အောင်အတွက်ပို့ပေါ့နော်။ဒါဆက်လက်ပြီးတော့ဆွေးနွေးသွားမှာပေါ့
။ဝင်းကြီးဦးအောင်မင်းဟာကျမရေးကိစ္စတွေနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှုတွေလုပ်မယ်ဆိုတဲ့အကြောင်းကိုလည်းဒေါက်တာစင်တီယာမောင်ကိုအခုလိုပြောသွားခဲ့ပါဗျ။အ
စိုးရမလုပ်ပေးဘူး။ကျမတို့ကျမကြီးတို့ကလုပ်ပေးကြတာ။အစိုးရကိုစားလဲဆရာမကြီးကိုကျေးဇူးတင်တဲ့အကြောင်းကမ္ဘာကြီးကိုစားလဲကျေးဇူးတင်တဲ့အကြောင်းအဲ့ဒါကျွန်တော်ကပြောပြတယ
်ဆရာမကြီးတို့ဖြစ်စေချင်တာအရင်တော့စနစ်ကခုမပြုတ်လို့မလုပ်ပေးနိုင်ပါနဲ့အခုစနစ်ကခွင့်ပြုဆရာမကြီးကဒီဘက်မှာလာပြီးတော့မှမြန်မာနိုင်ငံရဲ့တိုင်းရင်းသားတွေကိုဒီမှာလာပြီးလုပ်ပေးနေတာကဆရာမကြီးကိုကျေးဇူးတင်ရအဲ့တော့ဆရာမကြီးကဆရာမကြီးလုပ်တဲ့လုပ်ကတကယ်တော့ကျွန်တော်တို့နိုင်ငံမှာဆိုရင်တုံတန်းမလုပ်နိုင်ပါဘူးတုံတန်းလို့မလုပ်နိုင်ပါဘူးကျွန်တော်ကအားပေးတယ်ဝိုင်းကုပေးမယ်ဒုက္ခတာတွေအကုန်လုံးပေါ့ဖြည့်ဆည်းပေးပါတော့เนาะအဲ့ဒါလေးကိုကျွန်တော်ကတွေ့ရင်ပြောမယ်ဆိုပြီးတော့ဒီလိုလာတာပဲအဲ့ဒါကျော်ဘိုးကြီးစေကူဖွဲ့လို့ပါလို့ဆိုတာလေဒါလည်းလိုအပ်တာပဲဒါ primary health care ပဲပြောစား
ပြည်တွင်းမှာရှိတဲ့နယ်လက်ကျောပေါ်အိတ်အဖွဲ့လိုမျိုးတိုင်းရင်းသားဒေသတွေမှာစေဝါကုသမှုတွေကိုမြန်မာအစိုးရဘက်ကလက်ခံသွားမယ်ဆိုရင်နောက်ပိုင်းမှာကျန်းမာရေးကိစ္စတွေကိုပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့မဲတော်ဆေးကန်းအနေနဲ့ကတော့ထိုင်းမြန်မာနယ်စပ်မှာပဲရွှေပြောင်းလုပ်သမားတွေအတွက်ဝန်ဆောင်မှုတွေဆက်လက်ပေးသွားမှာဖြစ်တယ်လို့လည်းဒေါက်တာစင်တီယာမောင်ကဆိုပါတယ
်လက်ရှိတိုင်းရင်းသားဒေသအလိုက်မှာကျန်းမာရေးလုပ်ငန်းတွေအဖွဲ့အစည်းတွေအများကြီးရှိတယ်အဓိကလက်ရှိပြည်တွင်းထဲမှာရှိနေတဲ့ကျမတို့ဒီနယ်လှည့်ကျော်ဖို့ကျမရေးလှုပ်တာအဖွဲ့တွေပြီးတော့ကျမတို့ကျမရေးဝန်ထမ်းတွေကိုတရားဝင်အတိအမှတ်ပြုတဲ့အဆင့်ကကောင်းအရှိသွားပြီဆိုရင်ကျမတို့နယ်စပ်မှာရှိနေတဲ့ဒီတခြားသောအဖွဲ့အစည်းတွေကလည်းဒီကျမရေးကိစ္စကိုပူးပေါင်းဆောင်ရွက်မှုတွေမှာဒါတစ်ဆက်တစ်ဆက်ထဲပါပေါ့မယ်ပေါ့ဒီထိုင်းနိုင်ငံထဲမှာရှိတဲ့လုပ်ငန်းအစီအစဉ်ကတော့ဒါကျမတို့လက်ရှိမြန်မာပြည်သားတွေကနယ်စပ်ဖြတ်ကျော်ပြီးတော့ဒီမှာဆေးလက်ကူရတဲ့အခြေအနေရှိတာတို့နောက်ရွှေပြောင်းလူတူတွေရဲ့လိုအပ်ချက်ရှိတဲ့ပုံမှာတော့ကျမတို့ဒီမက်တော်ဆေးကန်းနေနဲ့တော့ဒီဆက်လက်ဝန်ဆောင်မှုတွေကဆက်ဆောင်ရပေးမယ်
ဂျွန်လ26ရက်နေ့ဆွေးနွေးပွဲကိုတော့ဒီမိုကရက်တစ်အင်အားစုတွေပါဝင်တဲ့တပ်ပေါင်းစုတစ်ခုဖြစ်တဲ့မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုနဲ့ကရင်မျိုးသားအစည်းအရုံး KNU NLD လွတ်မြောက်နယ်မြေမက်တော်ဆေးကန်းနဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကျောင်းသားတက်မတော်တို့လည်းဆွေးနွေးပြခဲ့ကြပါတယ် ABS ရဲကတော့ AB လအတွင်းဝင်းကြီးဦးအောင်တောင်းနဲ့အပြစ်ခတ်ရဲဆေးရေးဆွေးနွေးဖို့ရှိပေမဲ့အစီအစဉ်ပြတ်ခဲ့တာကြောင့်အခုမှပြန်ဆွေးနွေးခဲ့တာလို့ဆိုပါရယ် ABS ရဲဒုတိယဥက္ကဋ္ဌကိုမျိုးဝင်းပြောပြတာကတော့
တော့ပြီးခဲ့တဲ့ကလမ်းမှာကျွန်တော် ABS နဲ့ဒီဥအောင်တောင်းဦးဆောင်တဲ့ညချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဒီလုပ်ငန်းစဉ်တွေကိုကျွန်တော်တွေ့ဆုံဆွေးနွေးပြချနိုင်ဖို့တော့ကျွန်တော်ညှိနှိုင်းဆောင်ရွက်ခဲ့တာဖြစ်တာ哦အခုကလမ်းမှာတော့ဒီစူဖွဲ့မှုပြောင်းပြီးတဲ့နောက်မှာဒီဥအောင်မင်းရလည်းပဲဒီဆွေးနွေးရေးအဖွဲ့မှာဒုက္ခတာတယောက်နေတောင်းဝယ်ယူလာတယ်ဆိုတော့အခြေခံပေါ်မှာတဖွဲ့တည်းဖြစ်သွားနေနေထားပေါ်မှာမူတည်ပြီးတော့မှပြီးခဲ့တဲ့ကလာဆောင်ရမူတည်ပေါ်မှာအခြေခံပြီးတော့မှရှေ့ဆက်ဆောင်ရနိုင်မဲ့နီလန်းလေးကိုအမြင်နေဖက်လက်တဲ့နေထားပါ ဒီကတော့ဒီနီကနာတိုက်ပြီးမှရှင်းနေတဲ့ကျွန်တော်နဲ့ငှိုက်ပြဿနာလေးကိုဘယ်လိုဖြေရှာမလဲပြီးတော့ကျွန်တော်ဒီကတစ်ချက်ကအပြင်တော့ ABS အကြောင်းသားတက်မတော်နဲ့ပတ်သက်ပြီးတော့မှလက်ရှိဒီပြန်တဲ့အသေးဖွဲ့စည်းရတဲ့အဖွဲ့အစည်းရဲ့သဘောထားကဘယ်လိုရှိလဲအဲ့ဒီပုံမှာပြီးခဲ့တဲ့ကာလဆောင်ရွက်မှုတွေပုံမှာခြေခံပြီးတော့မှပြီးခဲ့တဲ့ကာလဆောင်ရွက်ထမ်းတဲ့ဆောင်ရွက်မှုတွေကိုဘယ်လိုပုံစံနဲ့ပြန်လည်ပြီးတော့ဆက်လက်ဖော်ဆောင်မလဲဆိုတာကိုပဲဒီကဒီနီလန်ပိုင်းဆိုင်ရာတွေပဲကျွန်တော်ဒီကနှိမ့်နေ
ပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌမြေထောင်ဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့ဟာဇွန်လ28ရက်နေ့မှာလဲမဲဆောက်မြို့မှာရှိတဲ့မဲတော်စေကန်းကိုတွားရောက်လဲပတ်ဖို့ရှိနေလို့သိရပြီးညနေပိုင်းမှာတော့ NLD လွတ်မြောက်နယ်မြေ KNU တို့နဲ့ဆက်လက်ဆွေးနွေးမှုတွေလုပ်နေဆဲဖြစ်ပါတယ်ရှင်